ယူကရိန်းနိုင်ငံဟာဘယ်လိုတိုင်းပြည်မျိုးဖြစ်သင့်တယ်ဆိုတဲ့လူမှုဆန္ဒခံယူပွဲကိုသူ့အနေနဲ့ကန့်ကွက်မှာမဟုတ်ဘူးလို့ယူကရိန်းယာယီသမ္မတအလက်ဇန်းဒါတာချီနော့ဖ်ကပြောလိုက်ပါတယ်။ယူကရိန်းအရှိဘက်ချမ်းအတွက်တော့လုပ်ပိုင်ခွင့်တွေပိုပေးရတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်လို့မစ္စတာတာချီနော့ဖ်ကပြောလိုက်ပြီးလူအများစုဟာလွတ်လပ်ပြီးတစုတစည်းတည်းရှိတဲ့ယူကရိန်းနိုင်ငံအဖြစ်လူလာကြတယ်လို့ဆိုပါတယ်။ယူကရိန်းအရှိဘက်ချမ်းကဆန္ဒပြသူတွေပေါ့အကြမ်းဖက်သမားဆန့်ကျင်ရေးစစ်စာပြီးဆင်နွှဲသွားမယ်လို့ယူကရိန်းသမ္မတတာချီနော့ဖ်ကရည်စည်တမ်းပေးလိုက်ပါတယ်။ငြင်းငြမ်းစွာနဲ့လက်နက်ချမဲ့သူတွေကိုတော့လူငင်းချမ်းသာဝင်ပေးသွားမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမကြီးဆမထရာပါဝါကရုရှားနိုင်ငံဟာဇလန်းနီတမင်ဖန်တီးနေတယ်လို့ဆွဆွဲလိုက်ပါတယ
် It is hard to reconcile the behavior of the Russian Federation the propaganda
ရုရှားနိုင်ငံရဲ့ပြုမှုဆောင်ရွက်ပုံတွေဝါဒဖြန့်ပုံတွေယူကရိန်းနယ်စပ်မှာရုရှားစစ်ရင်က4000လောက်ခြားထားတဲ့အခြေအနေတွေဟာစိစက်ညှိနှိုင်းဖို့ခက်ခဲပါတယ်လို့သူပြောသွားတာဖြစ်ပါတယ်။ယူကရိန်းအစိုးရရဲ့ချင်းချောင်းမှုအောက်မှာနေထိုင်ရတဲ့ရုရှားလူမျိုးတွေအတွက်ကာကွယ်ပိုင်ခွင့်ရှိတယ်လို့ရုရှားနိုင်ငံကတုံ့ပြန်လာပါတယ်။ယူကရိန်းအရှိချမ်းကရုရှားအနယ်ဝင်ယူကရိန်းနိုင်ငံသားတွေဟာလည်းဖွဲ့စည်းပုံအသစ်ရေးဆွဲရမှာပါဝင်သင့်တယ်လို့ရုရှားနိုင်ငံသားဦးဝန်ကြီးဆာဂီလက်ဗရော့ကပြောပါတယ်။ဟော့ဗလစ်ကာမြို့မှာလည်းရုရှားလူထားတဲ့ဆနပြသူတွေကအစိုးရအဆောက်အုံတွေကိုသိမ်းပိုက်ထားပါတယ်။ခရီးမီးယားမှာလိုပဲယူကရိန်းကနေခွဲထွက်ပြီးရုရှားနိုင်ငံနဲ့ပေါင်းမပေါင်းလူမှုဆန္ဒခံယူပွဲလုပ်ဖို့တောင်းဆိုနေကြပါတယ်။ဒီလူမှုဆန္ဒခံယူပွဲကိုသမ္မတရွေးကောက်ပွဲကျင်းပကြည်မေ25မှာတပြိုင်နက်တည်းကျင်းပနိုင်တယ်လို့မစ္စတာတာချီနော့ဖ်ကပြောပါတယ်။